ဩဂုတ်လ5ရက်နေ့ကထုတ်လွှင့်ခဲ့တဲ့25မိနစ်ကြာတဲ့မိကွန်းထဲမှာတော့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်လက်နက်ကိုင်တိုက်ခတ်အင်အားစုတွေကိုအကြမ်းဖက်ကျူးလွန်သူတွေတောင်းကျမ်းသူတွေအဖြစ်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့နှုံပြောဆိုခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုလည်းစစ်ကောင်စီအကြီးအကဲဘက်ကအတိုက်ခံအင်အားစုတွေကိုအပြစ်တင်တာများခဲ့ပါတယ်။နိုင်ငံရေးလေလာတုံ့တက်သူတဦးကတော့မနေ့ကစစ်ကောင်ဆောင်ရဲ့ပြောဆိုမှုအပေါ်အခုလိုဝေဖန်တုံ့တက်လိုက်ပါတယ်
။ဆရာကိုရင်ထပ်ပြောမိန်ကွန်းပြောရတယ်။ပြောရတယ်ဆိုဖြစ်ရကိုနိုင်ကနော်။ဟိုအချိန်ကနောက်ဆုံးစင်ကုနာဆုံးချင်းတခုရောက်သွားပြီဆိုတော့ဒါဒါရှင်းနေနော်နောက်ပြီးတော့သူမျိုးကြီးသူမျိုးကြီးအမျိုးအမြင်ကျင်းတာနော်စစ်ဘီဝါဒဆိုတဲ့စကားလုံးတွေဟာဟိုတခုခုကိုလှုံ့ဆော်ရပါတော့လှုံ့ဆော်ရရအောင်ပြောသွားတာပဲနောက်နောက်ပြီးတော့ဒီဒီအတိကတော့ဗမာမျိုးသားရေးနဲ့ညာတိုက်ပြီးရှင်းနေရဲ့ချက်ရှိပုံပေါ်တယ်လေနောက်ပြီးတော့နောက်တစ်ချက်ကတော့နိုင်ငံကြပါတော့ဒီပါနိုင်ငံဒီပါနေတယ်နော်တော့ကနာမည်ထုတ်မပြောမိအဓိကတော့တရုတ်ကိုဆိုလိုတာပေါ့နော်အဲအဲ့ဒါလေးပါနေတယ်ပါနေတော့တမင်နိုင်ငံကြီးတရားမြင့်ပတ်တဲ့ရဲ့ချက်နဲ့ရဲ့ချက်ရှိရှိပြောသွားတာနော်အဲ့ဒီဝေသုံးသားအမယ
်စစ်ကောင်းဆောင်ရဲ့ပြောကြားတဲ့မိကွန်းထဲမှာတော့လာရှိုးကစစ်ကောင်းစီတက်စခန်းတွေစွန့်ခွာရတာနဲ့လာရှိုးကစစ်တက်စေယုံတိုက်ခိုက်စီးနင်းခံရတာနောက်ပြီးတော့ရှမ်းမြောက်မှာ MMDA ကိုကန့်တက်အပါဝင်ညီနောင်မဟာမိတ်သုံးဘွဲ့အသုံးပြုတဲ့ drone drop bomb နဲ့ short တိုက်ဒုံးတွေဟာအစစ်မြင့်နည်းပညာတွေကိုသုံးပြီးတော့ပြုပြင်သုံးဆွဲထားတယ်လို့ပြောခဲ့ပေမဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကြမကြဆိုတော့ကိုတော့ဓာတ်ရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပါဘူး။ရှမ်းမြောက်မှာ MNDA ကိုကန့်တက်အပါဝင်ညီနောင်မဟာမိတ်သုံးဘွဲ့အသုံးပြုတဲ့ drone drop bomb နဲ့ short တိုက်ဒုံးတွေဟာအစစ်မြင့်နည်းပညာတွေသုံးပြီးတော့ပြုပြင်သုံးဆွဲထားတယ်လို့ပြောပြီးကျေးစားတက်တရဲ့ဤပညာထောက်ပံ့ကူညီမှုတွေရနေတယ်လို့ဆွဆွဲခဲ့ပေမဲ့ဘယ်နိုင်ငံကကျေးစားတက်တယ်ဆိုတာကိုတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဘက်ကတိတိကျကျရည်ညွှန်းတာမရှိခဲ့ပြန်ပါဘူး။နောက်ပြီးတော့အဲ့ဒီစစ်လက်နက်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေလက်ရှိဖော်ဆောင်နေတဲ့စစ်ရေးတွေမှာပြည်ပရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်လို့စစ်ကောင်းဆောင်ကပြောဆိုခဲ့တယ်လို့မြန်မာတရုတ်နယ်စပ်တွေကတိုင်းရင်းသားနယ်မြေတချို့မှာစစ်တင်နန်းပေးနေတာနဲ့လက်နက်ဆက်ယုံတွေထူထောင်ပြီးတော့အဲ့ဒီကနေလက်နက်ခဲယမ်းမိကြောင်းနဲ့ပေါက်ခွဲရေးပစ္စည်းတွေထုတ်လုပ်နေတယ်လို့စစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်။စစ်ကောင်းဆောင်ကလက်ရှိရမခလက်လွတ်ရတာနဲ့ပတ်သက်လို့ထဲထဲဝင်ဝင်ပြောဆိုပြတာမရှိပေမဲ့စစ်ရေးပိုင်းရှုံးနိမ့်တဲ့အပေါ်မှာသူ့ရဲ့တပ်သားတွေကိုပြန်ပြီးတော့စီုံမှုအခုလိုမိကွန်းထုတ်ပြန်တာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံ CDN တက်မတော်အရာရှိကိုနောင်ယိုးက VOA ကိုပြောပါတယ်။
ဒီစကောင်းဒီဘက်မှာဒီစီအထိနာမှုကဒါတော်တော်ကိုကြီးမားမားစီအထိနာမှုတွေကြုံနေတယ်။ဒါအုံးလဲသူတို့ဒီသူတို့ထောက်ခံသူတွေခြားထဲမှာပေါ့နော်။အမဒီစစ်တပ်ရဲ့ထောက်ခံမှုတွေသူတို့စစ်တပ်လော်ဘီစစ်တပ်အမကထောက်ခံမှုတွေပုံမှန်လဲဒီပုံမှာသူတို့ပြည်ရင်းတောင်ဝေဖန်လာမှုတွေကြုံတွေ့လာတယ်။အထူးသဖြင့်ဒီစစ်ကောင်းဆောင်အပေါ်မှာဒီဝေဖန်မှုတွေများလာတယ်။အဲဒီစစ်ကောင်းဆောင်ရဲ့ကောင်းဆောင်မှုပေါ်စီဆန်တော်ယူပေါ်မှာမကျေနပ်မှုတွေဝေဖန်တဲ့နေအတုံးပြန်နေများလာတဲ့အနေထားတွေကဒါပူပူပြီးတော့ပူတွေ့တာတဲ့ဒီအနေထားတွေကိုဟိုဒီစီးအခြေအနေတွေချင်းပြရင်းနဲ့အဲထောက်ခံပြန်ရအောင်ကအဲ့ဒီအဖွဲ့တွေကိုရည်ရွယ်ပြီးတော့အဲဒါပြောဆိုဖို့လှုပ်ပြည့်စင်လှုပ်ဆောင်တာလို့တော့ကျွန်တော်တုံ့တက်မိတယ်ပေါ့နော်
စစ်ကောင်းဆောင်ကအခုလက်ရှိနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့မတည်ငြိမ်မှုတွေနဲ့ပတ်သက်လို့စစ်တပ်ကနေလွဲလို့ EAO တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေ NLD နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေဒီမိုကရေစီရေးလိုလားသူတွေအပါအဝင်သတင်းမီဒီယာတွေအကြောင်းမှဆိုပြီးတော့အပြစ်တင်ပြောကြားခဲ့ပါတယ်လက်တလောနိုင်ငံတွင်းမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲဟာလဲပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူလက်တလောနိုင်ငံတွင်းမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲတွေဟာလဲပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်ရှင်